ဗင်နီဇွဲလားနိုင်ငံမှာရွေးကောက်ပွဲသစ်ချင်ပါရေးနိုင်ငံတကာရဲ့တောက်ဆိုချက်ကိုသမ္မတနီကိုလတ်မာဒူရိုကတနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအတိုက်ခံခေါင်းဆောင်ကသူ့ကိုယ်သူဂျားပြတ်သမ္မတအဖြစ်ကြီးညာပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပဋိပက္ခကပို့ပြီးတော့ကြီးမားလာနေပါတယ်ရှစ်ရက်အတွင်းရွေးကောက်ပွဲကျင်းပဖို့ဒါမှမဟုတ်ရှင်အသက်35နှစ်အရွယ်အတိုက်ခံခေါင်းဆောင်ဟွမ်ဂွိုင်ဒိုကိုသမ္မတအဖြစ်အတိအမှတ်ပြုမယ်ဆိုတဲ့ဥရောပနိုင်ငံတချို့ရဲ့ယာစံတန်ကိုလက်မခံဘူးလို့သမ္မတမာဒူရိုကပြောဆိုထားတဲ့ CNN တူရကီရုတ်တံနဲ့တွေ့ဆုံမေးမြန်းခန်းကိုတနင်္ဂနွေနေ့ကထုတ်လွှင့်ခဲ့တာပါစပိန်ဘာသာကနေတူရကီဘာသာပြန်ထုတ်လွှင့်တဲ့အထက်မှာတော့ဗင်နီဇွဲလားသမ္မတမာဒူရိုကယာစံတန်ကိုပြန်ပြီးတော့ရုတ်သိမ်းတင်ကြောင်းဗင်နီဇွဲလားကိုဘယ်သူမှယာစံတန်ပေးလို့မရဘူးလို့ပြောဆိုထားပါတယ်ဗင်နီဇွဲလားသမ္မတရွေးကောက်ပွဲကို2018ခုနှစ်မေလ20ရက်နေ့ကကျင်းပခဲ့တာပါရွေးကောက်ပွဲကလွတ်လပ်မျှတမှုမရှိဘူးဆိုပြီးမဲဆန္ဒရှင်အများအပြားကသတိမှောက်ခဲ့ကြတာဖြစ်ပါတယ်